ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းမိတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်ကစာကြည့်တိုက်တွေမှာငှားရမ်းလို့မရတော့ဘဲစာအုပ်စင်တွေပေါ်ကနေပါဖယ်ရှားထားပါတယ်။ငှားရမ်းလို့မရတော့တဲ့စာအုပ်တွေထဲမှာဆန္ဒပြလူငယ်ကောင်းဆောင်ဂျိုရှွာဝေါင်းနဲ့ဒီမိုကရေစီလူလားသူအမတ်တန်ညာချန်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်။ဒီအမျိုးသားလူမျိုးရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပုံးကချလိုက်တဲ့အရာပါလို့ဂျိုရှွာဝေါင်းကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံကအင်္ဂါနေ့ကချမှတ်ခဲ့တဲ့အဲဒီဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေဟာ1998ခုနှစ်မှာဗြိတိန်နိုင်ငံကတရုတ်ကိုလွှဲပြောင်းပေးပြီးကတည်းကကျင့်သုံးခဲ့တဲ့ဟောင်ကောင်အုပ်ချုပ်မှုပုံစံကိုလုံလုံလျှလျှပြောင်းလဲသွားစေတာပါ။ဟောင်ကောင်ကစာကြည့်တဲ့လုပ်ငန်းတွေကိုတာဝန်ယူရတဲ့အပန်းဖြေမှုနဲ့ယဉ်ကျေးမှုဆိုင်ရာဌာနကတော့လူညွေးဥပဒေအရအဲ့ဒီစာအုပ်တွေကိုပြန်ပြီးသုံးသပ်နေတာကြောင့်စင်တွေပေါ်ကနေဖယ်ရှားထားတာလို့ပြောပါရယ်။လူညွေးဥပဒေတစ်ဟာခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ရည်ရွယ်ထားပေမဲ့ဥပဒေကိုအထိပ္ပယ်ဖွင့်ဆိုတာမှာကျေပြန့်လွန်ပြီးစကားရက်တွေကလည်းတိကျမှုမရှိတာကြောင့်နိုင်ငံရေးအယူအဆတွေကိုငြင်းငြင်းချင်ချင်နဲ့ထုတ်ဖော်ပြောဆိုရင်တော့ဥပဒေချိုးဖောက်ရန်ရောက်စီတယ်လို့ဥပဒေပညာရှင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါရဲ့ရှင်။